America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American Bureau Zoo Washington DC မြို့တော် View American တန်ကနေ2019ခုနှစ် September 15ရက်တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကုသညွန်မှုနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဟူဒီတပုန်တွေကဒရုန်းရင်နဲ့တိုက်ခိုက်တဲ့အခံရပြီးတဲ့နောက်ဆော်ဒီဂျင်နဲ့ထုတ်လို့မှုထက်ဝဲရော့သွားမယ်လို့စွမ်းရင်ဝန်ကြီးကပြောပါတယ်။ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးဝန်ဆန်ခတ်ဖြစ်ပါတယ်။ဒီဥက္ကဋ္ဌမှာကွန်မြူနတီပါတီအုပ်ချုပ်မှု90ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေပြီးပိတ်ပင်ကန့်သတ်ချက်တွေလည်းချထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနာဆင်ရမယ်ထဲမှာတော့ဒီရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဒီကနေ့မြန်မာစိုးရတက်တဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။
ဒီစရမစနာရဲ့နည်းမနက်ကနာဤတော့မှာကြောက်တော်မြို့နယ်အဲ့ဒီအပဝါနာမှာအင်အား300လောက်ပါတယ်ဒီဗမာစစ်တပ်ရဲ့ဒီစစ်တမ်းဘုတ်မရှိဘူးဒီကျွန်တော်ပဇာနေပြီးတော့တိုက်ခတ်ခဲ့တာရှိတယ်နောက
်ပြီးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာလက်နက်ကြီးကြီးနေပေါ်တဲ့တဲ့ကြလို့ရသားတို့တည်ဆုံးပြီးတော့ဒေသခံပလောင်ပြည်သူရာနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းပါဝင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကလူခွင့်ပေါ်မှာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာစေနိုင်တယ်လဲဆိုတဲ့သတင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်နေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကြကြော်သိနဲ့ကိုသားညုံတို့ကအရင်ကြေညာပြီးမှဖြစ်ပါတယ်ဗျာ
။ Saudi Arabia နိုင်ငံပိုင် Aramco ရေနံလုပ်ငန်းနေရာတစ်ခုကိုရေမင်းခြေဆိုင်ဟူတီလက်နက်ကင်တွေကတိုက်ခိုက်တာကြောင့် Saudi ရဲ့ရေနံထုတ်လုပ်မှုထပ်ဝဲရော့ကျသွားပြီလို့ Saudi စွမ်းအင်ဝန်ကြီးကစနေနေ့မှာပြောပါတယ်။နိုင်ငံရှေ့ပိုင်းက Abkhaz အရက်မှာရှိတဲ့ရေနံတူလောင်စခန်းကိုစနေနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်မီးလောင်နေတာတွေကိုတာမန်လူတယောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဒီလေပိုင်းမှာတော့အဲ့ဒီနေရာကနေမြေကိုလုံးကြီးတွေတက်နေတာကိုဗီဒီယိုမှာတွေ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းလူသမားတယောက်မှသေဆုံးတင်ရရတာမရှိဘူးလို့ဆော်ဒီတာဝန်ရှိသူတွေကပြောပါတယ်။ဆော်ဒီရေနံလုပ်ငန်းနေရာတွေကိုအဝေးထင်းဒရုန်းတွေနဲ့တိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ယီမင်နိုင်ငံကဟူတီလက်နက်ကိုင်အဖွဲ့ပြောခွင့်ရဗိုလ်မှူးကြီးယာယာဆာရီကပြောပါတယ်။ယီမင်နိုင်ငံနဲ့ပြတ်မှတ်တွေကိုဆော်ဒီဦးဆောင်တဲ့ညွန်မောင်းအဖွဲ့ကလေကြောင်းကတိုက်ခိုက်နေတာတွေမရက်ဘူးဆိုရင်နောက်ထပ်တိုက်ခိုက်အောင်မယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒရုန်းယာဉ်တွေကိုယီမင်နိုင်ငံထဲကနေလွှတ်လိုက်တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။Aramco ရေနံကုမ္ပဏီပိုင်နေရာတစ်ခုကိုဟူတီအဖွဲ့ရဲ့ဒရုန်းယာဉ်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဟူတီပြောခွင့်ရဆာရီကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကတော့ဒီတိုက်ခိုက်မှုတွေဟာအီရန်လက်ချက်ဖြစ်တယ်လို့အပြစ်တင်ပြောဆိုပြီးဟူတီတပုန်တွေနဲ့မပတ်သက်ဘူးလို့စနေနေ့နောက်ပိုင်းကပြောပါတယ်။ဝန်ကြီး Pompeo ရဲ့ဆွဆွဲပြောဆိုချက်ဟာအချင်းချင်းမရှိဘူးဆိုပြီးအီရန်နိုင်ငံသားဌာနပြောခွင့်ရ Abbas Mousavi ကဒီကနေ့ပယ်ချပါတယ်။
အာဖဂန်နစ္စတန်မှာသမရရွေးကောက်ပွဲနီးလာတဲ့အမျှမြေပြင်အခြေအနေမှာအကြမ်းဖက်မှုတွေပိုလာနိုင်တယ်လို့မဟာမိတ်တပ်တွေဘက်ကမျှော်လင့်ထားတဲ့အကြောင်း NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ရဲ့စစ်စင်ရေးတပ်မှုကပြောဆိုပြီးတော့အာဖဂန်ညီညွတ်ရေးဆွေးနွေးပွဲတွေကတော့ဒီတစ်ပတ်အတွင်းမှာအနောက်ရှက်တွေနဲ့တော်လီခဲခဲရှိနေပြန်ပါလေ။အာဖဂန်ရွေးကောက်ပွဲတွေဟာလုံးဝကြီးပြည့်ပြည့်စုံစုံဖြစ်နိုင်ကြတော့မရှိဘူးလို့ဥရောပဒေသဆိုင်ရာ NATO အဖွဲ့ရဲ့တပ်မှုဖြစ်တဲ့ American Leader ဗိုလ်ချုပ်ကြီး Todd Walters ကပြောပါရတယ်။ဒါပေမဲ့လည်းစက်တင်ဘာ28ရက်နေ့ရွေးကောက်ပွဲတွေဘေးကင်းလုံခြုံစွာလုပ်နိုင်ဖို့တော့ရည်စုံမြေစုံအထိစစ်စင်နှိမ်နှင်းမှုတွေလှုပ်သွားမယ်ဆိုပြီးတော့သူကပြောပါတယ်။အာဖဂန်နိုင်ငံတွင်းစစ်စင်ရေးတွေဆက်လုပ်သွားဖို့အမေရိကန်ရော NATO ဘက်ကပိုင်းဖြတ်ထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီး Walters က NATO ကာကွယ်ဦးစီးချုပ်တွေရဲ့ CUC ကော်မတီအစည်းအဝေးပေးပန်းမှာပြောပါတယ်။ NATO CUC အဖွဲ့ရဲ့အဝထဖြစ်တဲ့ British Leader ဦးစီးချုပ်ဗိုလ်ချုပ်ကြီး Sir Stuart Peach ကလည်းစစ်စင်ရေးဆက်လုပ်သွားဖို့ဒီဆုံးဖြတ်ချက်မှာဘာမှသဘောထားကိုယ်လည်းမှုမရှိဘူးလို့ပြောပါတယ်။ကျွန်တော်တို့အတူတူပဲအာဖဂန်ကိုရောက်လာတဲ့အတွက်အပြောင်းလဲလုပ်မယ်ဆိုလို့ရှိရင်လည်းအတူတူပဲဆုံးဖြတ်လုပ်ကြမှာပါလို့ British Leader ဦးစီးချုပ်ကပြောသွားပါတယ်။ American နဲ့ Taliban တို့ကြားညီငယ်ဆွေးနွေးပွဲတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြတ်သွားခဲ့ပါတယ်။ American သမ္မတ Donald Trump အနေနဲ့အာဖဂန်သမ္မတ Ashraf Ghani နောက် Taliban ခေါင်းဆောင်တွေနဲ့အတူ Camp David သမ္မတအပန်းဖြေစခန်းမှာတွေ့ဖို့အတွက်မူလကစီစဉ်ခဲ့ပေမဲ့ဒီဆွေးနွေးပွဲကိုသူကပဲပြန်ဖြတ်ခဲ့ပါတယ်။အာဖဂန်က American တို့ရဲ့ရှေ့ကြဆုံးစစ်ကိုဆုံးသတ်ပြီးတော့ Taliban တပုန်တွေနဲ့ Afghan ဆွေးအကြဆွေးနွေးမှုတွေစတင်နိုင်ဖို့အမေရိကန်နဲ့တာလီဘန်ညှိနှိုင်းမှုတွေကြိုးပမ်းနေကြတာသဘောတူညီချက်တည်းထွက်လာလူနီပါဖြစ်ခဲ့ပါတယ်။ဒါပေမဲ့လို့အာဖဂန်ကဘူးမြို့တော်မှာကာဘုံတိုက်ခိုက်မှုဖြစ်ပြီးတော့အမေရိကန်စစ်သားတအုပ်သေဆုံးခဲ့ရတဲ့နောက်အာဖဂန်အမေရိကန်ညှိနှိုင်းဆွေးနွေးပွဲတွေဆုံးသတ်သွားပြီလို့သမ္မတ Trump ကကြေညာပြောဆိုခဲ့ပါတယ
်။တူနီရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေဒီကနေ့မဲပေးနေကြပါပြီ။နိုင်ငံရေးနောက်ခံမျိုးမျိုးအတွေ့အကြုံမျိုးမျိုးရှိကြတဲ့သမ္မတလောင်း26ဦးထက်မနည်းရွေးကောက်ပွဲဝင်နေကြပါတယ်။ဒါဟာတူနီရှားနိုင်ငံမှာဒုတိယအကြိမ်မြောက်ဒီမိုကရေစီနီးကြသမ္မတရွေးကောက်ပွဲပါ။လွန်ခဲ့တဲ့ရှင်းနှစ်2012ခုနှစ်က28ရက်ကြား Jasmine Revolution ဆန္ဒပြပွဲတွေကနေသ ကတန်းရှိအာနာရှင်ဇိုင်အယ်အဘီဒင်ဘန်အာလီကိုဖျောက်ချခဲ့ပြီးတဲ့နောက်တိုင်းပြည်မှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးလုပ်ပြီးလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲတွေလည်းကျင်းပနိုင်လာတာပါ။ဒါမျိုးလည်းတိုင်းပြည်မှာစီးပွားရေးကျဆင်းနေတယ်လို့လို့လို့မဲ့နှုံးကလည်းသိကိုမြင်မာနေပါတယ်။အခုသမရရွေးကောက်ပွဲကိုတော့ဒုတိယအကြော်ထပ်ပြီးမဲပေးရနိုင်ကြည်လည်းရှိနေပါတယ်။Jasmine Revolution အပြီး2014ခုနှစ်ဒီဇင်ဘာလမှာလုပ်တဲ့ပထမဆုံးဒီမိုကရေစီနီးကြသမရရွေးကောက်ပွဲမှာအနိုင်ရခဲ့သူအသက်62နှစ်အရွယ်သမရ Belgic Kayet SFC ပြီးခဲ့တဲ့ဇူလိုင်လမှာကွန်လွန်သွားပြီးတဲ့နောက်ဒီကနေ့သမရရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ
်။ Pakistan Afghan နေဆက်နဲ့ Pakistan India နေဆက်တွေမှာပြစ်ခတ်မှုတွေဖြစ်ပြီးတော့ Pakistan စစ်သား4ဦးနဲ့ရပ်သူတူသေဆုံးသွားတဲ့ဖြစ်ရပ်တွေဖြစ်ပြီးတဲ့နောက် Afghan နဲ့ India တာဝန်တွေကို Pakistan ကဆင့်ခေါ်ခဲ့ပါတယ်။Afghan Pakistan နေဆက်တလျှောက်ပြစ်ခတ်မှုတွေနောက်မွန်စလင်အများစုရှိတဲ့ကက်ရှမီးယားဒေသကိုနှစ်နိုင်ငံအုပ်ချုပ်တဲ့ဒေသတွေကြားပိုင်းခြားထားတဲ့အပြစ်ရမြင်းဟောင်းတလျှောက်မှာအိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့တွေကြားပြစ်ခတ်တာတွေပေါ်အပြန်အလှန်ဆွဆွဲပြောဆိုမှုတွေကပုံမှန်လိုဖြစ်နေကြပါအခုနောက်ဆုံးဖြစ်ရပ်တွေမှာတော့ပါကစ္စတန်နဲ့အိန္ဒိယကြားမှာတင်းမာနေတဲ့အချိန်နောက် American နဲ့ Afghan Taliban တွေကြားဆွေးနွေးပွဲတွေပြတ်သွားတဲ့အချိန်မှာပေါ်လာတာပါပါကစ္စတန်ဘက်ကအစိုးရအဖြစ်သူတို့ရဲ့တပ်ဖွဲ့တွေက Afghanဒီကမှာခင်ဗျာပါကစ္စတန်ဘက်ကအစိုးရဖြစ်တော့သူတို့တပ်ဖွဲ့တွေကအာဖဂန်နစ္စတန်ဘက်မှာရှိတဲ့လက်နက်ကင်တွေကပြစ်ခတ်ခဲ့တဲ့ဆိုတဲ့အပေါ်အာဖဂန်တပ်နံပါတ်2ဦးကိုပါကစ္စတန်နိုင်ငံခြားရေးဌာနကစီနေမှာဆင့်ခေါ်ပြီးတော့ကန့်ကွက်ခဲ့တယ်လို့ပါကစ္စတန်နိုင်ငံခြားရေးဌာနပြောခွင့်ရသူတူရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါ့အပြင်အိန္ဒိယတပ်နံပါတ်2ဦးကိုလည်းစီနေမှာပဲဆင့်ခေါ်ခဲ့ပြီးတော့သူတို့ရဲ့အစိုးရဖြစ်တော့ကက်ရှမီးယားဒေသမှာနှစ်ဖက်ကြားပိုင်းခြားထားတဲ့ line of control ထိန်းချုပ်မြင်းကိုကျော်ပြီးတော့အိန္ဒိယတပ်ဖွဲ့တွေကပြစ်ခတ်တာကြောင့်အသက်40အရွယ်အမျိုးသမီးတူတည်ဆုံခဲ့ရတဲ့အပေါ်မှာကန့်ကွက်ပြောဆိုပါရယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အင်ဒီဂျင်ပါကစ္စတန်နဲ့အိန္ဒိယတို့ကြားမှာကက်ရှမီးယားဒေသနဲ့ပတ်သက်ပြီးတော့စစ်ပွဲ3ချိန်ဖြစ်ထားပါရယ်ခင်ဗျာ
ဗီယူအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေတနင်္ဂနွေညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားရုံးဝင်းဆန်ခါဖြစ်ပါတယ်။ဥပဒေပြုကောင်စီအဆောက်အဦနောက်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မီးလောင်ဘူးတွေ၊အုတ်ခဲတွေနဲ့ပစ်ပုတ်ကြပါတယ်။ရဲတပ်ဖွဲ့ကလည်းအပြာရောင်အမုံထည့်ဖြော်ထားတဲ့ရေတွေနဲ့မီးသပိုက်တွေတုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဒီလိုအပြာရောင်ပါတဲ့ရေတွေကိုတုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားသိနိုင်ဖို့ပါ။ဒီကနေ့ဆန္ဒပြပွဲမှာဒီမိုကရေစီလိုလားသူထောင်ပေါင်းများစွာပါဝင်ပါတယ်။တရင်ဘက်ကုံတိုင်းမှာဆန္ဒပြပွဲတွေဖြစ်လာတာအခုဆိုရင်3လကြာပါပြီ။ရာဇဝတ်ပြည်မှုကျူးလွန်တယ်လို့ဆွဆွဲခံရသူတွေတရုတ်ပြည်မှာကြီးမှမှုရင်ဆန်ရေလွှတ်ပြောင်းပေးရမယ်ဥပဒေမူကြမ်းတရက်ကိုကန့်ကွက်ပြီးပြီးခဲ့တဲ့ဇွန်လမှာဆန္ဒပြပွဲတွေဆက်ဖြစ်တာပါ။ဒီဥပဒေမူကြမ်းဟာဟောင်ကောင်ပေါ်တရုတ်ရဲ့လွှမ်းမိုးမှုပိုတိုးလာနေပြီးဟောင်ကောင်ရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေတဖြည်းဖြည်းလျော့ပါလာနေတဲ့နမူနာတစ်ခုဖြစ်တယ်လို့ဆန္ဒပြသူတွေကမြင်ကြပါတယ်။ဥပဒေမူကြမ်းကိုလုံးဝပြန်ရုပ်သိမ်းမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးဂရီလမ်ကဒီလအစောပိုင်းမှာကြေညာထားပါတယ်။ဒီကနေ့အစောပိုင်းကလည်းဟောင်ကောင်ကဗြိတိသျှကောင်စစ်ဝင်ရုံးရှိမှာဆန္ဒပြသူရပေါင်းများစွာစုဝေးပြီးဒဇီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြတောင်းဆိုနေတဲ့ပေါ်နိုင်ငံတကာထောက်ခံမှုရာရေးတောင်းဆိုကြပါတယ
်။တရုတ်နိုင်ငံမှာကွန်မြူနစ်ပါတီအုပ်ချုပ်မှု290ပြည့်ထိမှတ်ဆေးပြပွဲနဲ့တခြားခန်းနာတွေကိုအောက်တိုဘာလ1ရက်နေ့မှာလုပ်ဖို့စီစဉ်ထားတာနဲ့အမျှဘေကျင်းမြို့လေကောင်ကောင်းကင်မှာစွန့်တွေဒရုန်းယာဉ်တွေအိမ်မွေးခိုတွေလွှင့်တင်ဖြတ်တန်းပြန်တန်းလာတွေကိုသတင်းနှစ်ပတ်ကြာမလုပ်ဖို့မလုပ်ရဘူးဆိုပြီးတော့ပိတ်ပင်ကန့်သတ်ပါတယ်။လေယူနီကိုအနေနဲ့ဖြစ်စီတဲ့အဲ့ဒီလွှင့်တင်ပြန်တန်းလာတွေကိုပြည်ချင်းပြည်တော်က KN16 ခုတဲ့ခုနှစ်ခုမှာစက်တင်ဘာလ15ရက်နေ့ကနေပြီးတော့အောက်တိုဘာလ1ရက်နေ့အထိပိတ်ပင်ထားတာကိုပြည်ချင်းစီပင်သားရေးအုပ်ချုပ်ရေးအဖွဲ့ရဲ့ Internet ဆိုင်မနာမှာဒီကနေ့တင်ထားတဲ့ကြေညာစာမှာဖော်ပြပါရယ်။အဲ့လိုပိတ်ပင်တဲ့အထက်မှာမိုးပြံပူပေါင်းတွေနဲ့မီးဖုံးတွေလည်းပါပါရယ်။စီးပြပွဲအတွက်သတင်းနှစ်ပတ်မြောက်ဖြစ်တဲ့ဒီကနေ့အစံ၄ကျင့်ချိန်မှာတော့စီးပြလမ်းကြောင်းတစ်လျှောက်ကောင်းကင်မှာစစ်လေယာဉ်တွေပြန်တန်းခဲ့ပါရယ်။တန်ကားတွေနဲ့စစ်လေယာဉ်တွေဟာလည်းအဲ့ဒီလမ်းကြောင်းတစ်လျှောက်စင်းညကဖြတ်မောင်းခဲ့ပါရယ်။စီးပြပွဲလုံးမဲ့လမ်းမကြီးကိုကားတွေလူတွေဖြတ်မသွားဖို့ပိတ်ထားပြီးတော့ကြီးတဲ့သူတွေကိုလည်းအ ਨੇ စုံတလန်လောက်အကွာမှာချထားတဲ့အတားအဆီးတွေနောက်ကနေပဲကြီးကွင်ပေးပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာတရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အထိမ်းအမှတ်ဖြစ်တဲ့တီယန်နမင်ရေမြင်မာလုံးမဲ့အခမ်းအနားကြီးမှာစီးပြပွဲလည်းပါဝင်တာဖြစ်ပါတယ်။အခမ်းအနားမှာတော့သမ္မတရှီကျင်းပင်ကမိကွန်ပြောမှဖြစ်ပြီးတော့လူပေါင်းသသိန်းကျော်တယောက်ကြမယ်လို့စီစဉ်သူတွေကခန့်မှန်းထားပါတယ
်။ထိုင်းနိုင်ငံမှာကမ္ဘာလက်ခီးတွေအသွားများခဲ့တဲ့ကြားဖုံးကြီးကျောင်းကနေ2016ခုနှစ်မှာအာဏာပိုင်တွေသိမ်းယူခဲ့တဲ့ကြားလူတွေကထပ်ဝက်ကျော်တည်ဆုံသွားပြီလို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အကြောင်းကတော့သွေးချင်းနီးတဲ့ကြားတွေကြားမှာမျိုးဆက်တာကြောင့်သူတို့ရဲ့ခန္ဓာကိုယ်ရင်းခုခံအားနည်းသွားတာကြောင့်လို့ဆိုပါတယ်။ဗန်ကောက်မြို့တော်နောက်ဘက်ကဖုံးလွန်ကြီးကျောင်းမှာမွေးထားတဲ့ကြားတွေနိုဘူးတိုင်းမွေးရတဲ့ကြားပေါက်လေးတွေနဲ့တပ်ပုံရိုက်နေတာကြောင့်အဲ့ဒီနေရာဟာကမ္ဘာလက်ခီးတွေကြိုက်ကြတဲ့နေရာတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့ တော်ရန်တရိษံမောင်ခူကူမှုအပေါ်တကဘာလုံးကဖိအားပေးကြတာကြောင့်2016ခုနှစ်မှာတော့အဲဒီကကြားကောင်ကြီး150နီးပါးကိုအာဏာပိုင်တွေကသိမ်းယူခဲ့တာဖြစ်ပါတယ်။သိမ်းလိုက်တဲ့ကြားတွေကိုအစိုးရဖွင့်ထားတဲ့ကြားထိန်သိမ်းရေးစခန်းနှစ်ခုမှာထားခဲ့ပြီးသိမ်းမကြခင်မှာပဲအဲဒီကြားတွေမှာခြေလေးကြောင်းတံခါးတွေမှာဖြစ်တတ်တဲ့ချောင်းဆိုးပြီးအားနည်းတဲ့ virus ပိုးကူးစက်ဖြန့်ပွားတယ်ဆိုတာတွေ့ခဲ့ရတယ်လို့ထိုင်းနိုင်ငံအမျိုးသားဥယျာဉ်များတော်ရိုက်နဲ့တရိษံထိန်သိမ်းဆောင်ရွက်ရေးဌာနအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ကြားဘဏ္ဍကောင်တည်သွားပြီဆိုတာအဲ့ဒီတာဝန်ရှိသူကမပြောပေမဲ့သိမ်းယူခဲ့တဲ့ကြား148ကောင်တည်းက86ကောင်တည်သွားပြီလို့ Thai PBS သတင်းဌာနကဖော်ပြပါဗ
ျ။ဟွန်ဘတ်တူအပူပိုင်းမုန်တိုင်းဟာ Bahamas ကျွန်းမြောက်ပိုင်းကိုဥတီနေပြီးတော့တဖြည်းချင်းအားကောင်းလာနေပြီးဒီကနေ့မှာတော့ Hurricane မုန်တိုင်းအဆင့်ကိုရောက်လာမယ်ဆိုပြီး American Hurricane မုန်တိုင်းဌာနကခန့်မှန်းထားပါတယ်။မြောက်အနောက်မြောက်ပိုင်းကိုပြင်းမြတနားရီလေးတိုင်နှုန်းမိုင်60နီးပါးနဲ့ဥတီရွေ့လျားနေတဲ့မုန်တိုင်းကြောင့်မလို့ကမ်းရိုးတန်းဒေသတွေမှာသတိထားစောင့်ကြည့်ကြဖို့တော်မှမဟုတ်လို့ရှိရင်အခြားသတိပေးချက်တစ်ခုခုကိုတော့မိုးလေဝသခန့်မှန်းသူတွေကထုတ်ပြန်ထားတာတော့မရှိသေးပါဘူး။ဟွန်ဘတ်တူမုန်တိုင်းဘူချက်ဟာဖလော်ရီဒါအရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုလာမယ့်ရက်အတွင်းမှာဆက်ပြီးတော့ရေလျားသွားမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့အမေရိကန်ကနေပြီးတော့အဝေးဘက်ကိုထွက်သွားလိမ့်မယ်လို့ဟာရီကိန်းမုန်တိုင်းဌာနကစနေနေ့နှောင်းဝိုင်းမှာပြောပါတယ်။ဟွန်ဘတ်တူမုန်တိုင်းကြောင့်ဖြစ်လာမယ့်လှိုင်းလုံးကြီးတွေဟာဘာဟမတ်စ်ကျွန်းရဲ့အနောက်မြောက်ဘက်ဖလော်ရီဒါအရှေ့အလယ်ပိုင်းကနေပြီးတော့မြောက်ကရိုလိုင်းနားကမ်းရိုးတန်းတွေမှာလာမယ့်ရက်အနည်းငယ်အတွင်းရက်ခတ်နိုင်ခြေရှိတယ်လို့ခန့်မှန်းတဲ့အကြောင်းဟာရီကိန်းဌာနကပြောပါတယ်။လိုင်းလုံးကြီးတွေကြောင့်လိုင်းစီးတာတွေမှာအသက်အန္တရာယ်ရှိနိုင်တယ်လို့အားပြင်းတဲ့ရေစီးကြောင်းအခြေအနေတွေပေါ်လာနိုင်တယ်လို့လည်းဟာရီကိန်းဌာနကသတိပေးထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့ကိုစတင်ပြပြကြပါမယ်။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကလဒန်မြစ်မှာရှိတဲ့မြမအစိုးရရဲတပ်သင်္ဘောနှစ်စင်းကိုအေးရခိုင်လက်နက်ကိုင်တွေဘက်ကပစ်ခတ်မှုကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိတယ်လို့သိရပါတယ်။ရဲတပ်သင်္ဘောဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒီရွာသား၅ဦးထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြမအစိုးရနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေငင်းငယ်ရေးအတွက်တွေ့ဆုံဖို့စီစဉ်နေသေးမှာပဲရခိုင်ပြည်နယ်တွင်းအခုလိုတိုက်ပွဲတွေပြင်းထန်ထန်ဆက်ဖြစ်နေတာပါ view မြန်မာပိုင်းသတင်းတောက်နိုင်ကွအိမ်ဆက်သွယ်ပြီးမြန်ပြီးတော့သတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းဒီကနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ရဲ့ရေတပ်သင်္ဘောနှစ်စီးကိုရခိုင်လက်နက်ကန်အေအေဖွဲ့ကနေနှစ်ချိန်တိုင်းပြစ်ခတ်တိုက်ခတ်ချက်တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်ဒီစရမစနာရဲ့နေ့မနေ့ကနာရီလောက်မှာကြောက်တော်မြို့နယ်အဲ့ဒီအပေါဝါနာမှာအား300လောက်ပါတဲ့ဒီဗမာစစ်တပ်ရဲ့ဒီစစ်တင်ဖို့မရှိဘူးကျွန်တော်တို့ပြဿနာကြီးတော့ပြခခဲ့တာရှိတယ်နောက်ပြီးတော့အဲ့ဒီတင်ဖို့မရှိကိုပဲဒီကြောက်တူရဲ့အခဲပိုင်းမှာလည်းပဲဒီမနေ့300ခွေးလောက်မှာဒီတစ်ကြိမ်နောက်ကပြခတာရှိတယ်ကျွန်တော်တို့ဘက်ကနေအဲ့ဒီ18မီလီမီတာလေးနဲ့ပြစ်တာဆိုတော့တင်ဖို့ကိုထိတယ်ထိခဲ့ကြဆုံးနောက်ပြီးတော့ဒီတင်ဖို့ရဲ့ပြည့်စုံမှုအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်လမ်းနေသေးပြီးရှိတယ်ဗျ
ဒီမနေ့ရေသတင်းမောကိုအေအေဖွဲ့ကပြစ်ခတ်မှုပြီးတင်မောဘက်ကနေပြန်လည်ပြစ်ခတ်မှုတွေလည်းရှိနေခဲ့ပါတယ်ဒီလိုပြစ်ခတ်မှုကြောင့်ကြောက်တော်မျိုးနဲ့သင်္ကနက်နဲ့စပယ်လှရွာသားတွေထိခိုက်ဒဏ်ရာရရှိပြီးစေယုံတွေမှာစေဝါကုသခံယူနေရတယ်လို့လူနာတကူကိုယ်တိုင်ကြည့်ရှုမေးမြန်းခဲ့တဲ့ကြောက်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ
်ဒီတက်ချင်းတွေကတော့တကောင်တော်ချင်းလောက်ဆိုတော့မနဲ့မကျွန်တော်တို့ကြားရပြီးစံပယ်လှကြည့်ရသူကြည့်ရတော့နဲ့သင်္ကနက်ကဒဏ်ရာတွေပြောတဲ့စကားကတော့ကျွန်တော်တို့ဒီကလေးတန်မိပေါ်တော့ပြီးတော့ဒီရေချောင်းတောက်ချောက်နေပြီးကနေပြစ်ပြီးတော့ဟိုရောစင်ပြစ်ပြီးတော့တော်တယ်လို့ပြောပါတယ
်သင်္ကနက်ကဒီထိတဲ့နှစ်ယောက်ကတော့လေဟိုဆရာဖင်းတို့စစ်တေးရုံတော်တယ်ဒီစံပယ်လှကနှစ်ယောက်မှာတော့ယောက်သားတစ်ယောက်ရယ်မျိုးသမီးတစ်ယောက်ရယ်
ဒီကနေ့မနေ့သနာရီချိန်ပြည့်ကမှုတွင်တင်ကနဲ့ရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာပြင်းထန်တဲ့တင်ကနဲ့ရွာသားဥရွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်သွေးဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာဆေးဝါးကုသခံယူနေကြရတာပါတင်ကနဲ့ရွာသွင်းပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒဏ်ရာရရှိသူတင်ကနဲ့ရွာသားသူရဲ့ဆွေမျိုးသူကတော့အခုလိုပြောပါတယ်ည
ာတော့ကဒဏ္ဍာရီလောက်မှာမီဗီကဖိုက်တော်လို့ပြောရင်သူကမကင်နာနာနိစ္စတဲ့အင်ခမှုဘဝချာပြီးကြီးမာနကြီးအစားတိုင်းတော့လူနာခင်းလေးကဆရာဝတ်စ်စတုမှာသူတို့သူရပ
ါစပယ်လရွာသားသူကလည်းညစ်ချိန်မှာရေသာတင်ပေါ်ကနေပြစ်ခတ်ခဲ့လို့တန်ရာရရှိခဲ့ကြောင်းပြောပါတယ်
ကျွန်တော်တို့ညတကောင်ဆိုတော့အဲ့တော်လို့ကျွန်တော်တခါရဟိုကနေပုံပုံပုံဆိုတဲ့ခန္ဓာလေးဒီချာလည်းနေလို့ချာလည်းဒီပေါ်နေတဲ့ပြတဲ့အပေါ်ကဖြစ်နေတယ်။အဲ့ဒါနဲ့ကြီးချာတော့ဖြစ်ရတာတရားတော့ဆုံးရတဲ့အချင်းရှိတယ်တရားတော့အဲ့လိုများပါဘူး
။ဟ အနောက်ပိုင်းသံစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကကြောက်တော်မြို့နယ်တင်းကနေရွာဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းပြောပါရတယ်
။ဆက်မှုရှိတယ်လို့တော့သိရတယ်။ဒါပေမဲ့ဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်လည်းအဲအချားတော့ကြားမနေရဘူး။ကျွန်တော်ကကဏ္ဍနာမသိဘူးဖြစ်နေ
။ဒီကနေ့ရခိုင်ပြည်နယ်တွင်ကြောက်တော်မြို့နယ်ပြင်ဗုဒ္ဓတောင်နဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွေရခိုင်တုခကအခုလိုဆက်ပြောပါရတယ်။
ဒီတော့နဲ့ဒေတာအစားကတော့တပိုက်တောင်နဲ့ဒီကင်းချောင်းကြဘမစစ်တပ်ကနေဟိုထိုးစစ်ဆင်လာတဲ့အတွက်ကြောင့်အဲ့မှာတိုက်ပွဲဖြစ်တာရှိတယ်။ရေစိုးချောင်းရွာနားမှာလည်းပဲဒီကြိတ်ခါနဲ့ဒီလည်းနဲ့ပစ္စည်းတွေလာပေါ်တဲ့ဆက်လက်နေရှိကိုကျွန်တော်တို့ဘက်ကဒီမနေ့မှပြစ်ခတ်နှိမ့်ယူခဲ့တာရှိတယ
်။မနေ့ကလည်းမင်းပြမျိုးနဲ့ဒိုင်းနာရွာဘက်နဲ့ရတိတ်တောင်မျိုးနဲ့အမျက်တောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခန့်တုခကပြောပါရတယ်။ဒီကနေ့မနေ့တနအိခမှာလဲကြောက်တော်မြို့နယ်ကန်ဆောင်ကျေးရွာနီးကန်သုံးစစ်ရွာတွင်မှာလက်နက်ကြီးကြားရောက်ခဲ့လို့ရွာသားတို့တိတ်ဆုံးခဲ့ကြောင်းကန်ဆောင်ဆရာတော်ကမိန့်ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းကြေပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲတွေတွင်အယက်သားတွေထိခိုက်မှုတွေကလည်းပုံမူများပြားလာနေပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့ထိရခိုင်ပြည်နယ်တိုက်ပွဲတွေတွင်အယက်သားတိတ်ဆုံး62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များ CEO REC ရဲ့ကြေညာထားတဲ့စာရင်းမှာဖော်ပြထားပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့အပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ဟာလာမယ့်စက်တင်ဘာ16ရက်18ရက်နေ့တွင်မှာမြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ရှမ်းပြည်နယ်ရှေ့ပိုင်းကျိုင်းတို့မြို့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေစစ်တမ်းကြီး၅တိုင်းမှာအပြစ်ရဆဲထားပြီးမဲ့ရခိုင်ပြည်နယ်ဘက်မှာရက်ဆဲတာမရှိတာကြောင့်တိုက်ပွဲတွေချော့ချနိုင်ရေးဟာလည်းမျောလင့်ချက်အားနည်းနေသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ VOA သတင်းတော်နိုင်ခွင့်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲသတင်းပြီးတဲ့နောက်ရှမ်းမြောက်ပိုင်းကတိုက်ပွဲသတင်းကိုဆက်ချင်ပါတယ်။မြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ် PSLF တောင်းတက် TNLA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလက်နက်ကြီးကြီးနေအိမ်ပေါ်ကိုတည့်တည့်ကျလို့အရသာတူတွေဆုံးခဲ့ရပြီးတော့ဒေသခံပလောင်ပြည်သူယာနဲ့ချီပြီးတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသပေါ်ဟန်ရင်တွေနဲ့ပြန်တန်းပစ်ခတ်တိုက်ခိုက်နေလို့ဒေသခံတွေစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရတာဝန်ရှိသူကပြောပါတယ်။ညီနောင်မဟာမိတ်တပ်နဲ့အစိုးရညီညွတ်ကိုယ်စားလှယ်တွေကျိုင်းတုံမှာဒုတိယကြိမ်ထပ်မံတွဲဆုံမှုပြင်ဆင်နေချိန်မှာပဲအခုလိုရှမ်းမြောက်ဘက်မှာတိုက်ခိုက်မှုတွေပြင်းထန်နေတာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကအချိန်အသေးစိတ်ကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်ရှမ်းမြောက်ပါဝင်စစ်တိုင်းဒေသကြီး၅တိုင်းမှာတော့မြန်မာအစိုးရစစ်တပ်ဘက်ကစက်တင်ဘာလ21ရက်နေ့အထိတစ်ဖက်သက်အပြစ်ရပ်ဆိုင်းထားမဲ့အချိန်တိုင်းရင်းသားလက်နက်ကိုင်တပ်ညီနောင်မဟာမိတ်အဖွဲ့ဘက်ကလည်းအောက်တိုဘာလ10ရက်နေ့အထိတလားတာအပြစ်ဖက်သက်အပြစ်ရပ်မယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးရှမ်းပြည်နယ်ကျိုင်းတုံမြို့မှာစက်တင်ဘာလ16ဆက်ခွန်တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပလောင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ဒေသမှာတောက်ကြနေကနေစလို့ဒီကနေ့တနင်္ဂနွေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF တအောင်းတပ် DLL တို့အကြားမှာလက်နက်ကြီးတွေနဲ့ရောရဟတ်ယာဉ်တွေနဲ့ပါပစ်ခတ်တိုက်ခိုက်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေလို့ဒေသခံတွေစိုးရိမ်နေကြတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနကအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမိုင်းသိန်းစောက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်အခုလည်းရဟင်းရင်ရှိနေတော့မယ်နမ်စမာရဟင်းငါဘေးစီပြန်လာတယ်နစီကလက်နက်ခင်ရလေလာချတယ်ပစ္စည်းတွေလာချတာပေါ့နော်ပြန်တဲ့နစီကလာရှုမှပြန်သွားပြီးမှအခုပြန်ရောက်နေတယ်အခုမှစပစ်နေတယ်ခုကတော့နည်းနည်းတော့ဟိုမြို့တစ်ခုတော့နည်းနည်းလေးဖြစ်လန့်နေဖြစ်နေကြတာလူတွေကတော့အဲ့ဒီမြို့နယ်တစ်ဝိုက်မှာဟိုနည်းနည်းကြောက်လန့်ပြီးတော့မနီးဆက်တဲ့ခုံကြောင်းမှလာနေကြတယ်နီးဆက်တဲ့ဟိုလေဒီအိမ်မှလာနေကြတယ်ဗျအောက်ဟိုလက်နက်ကြီးကြမလို့စိုးရိမ်နေကြတော့မှစစ်စစ်ဆောင်နေရာမှာများစုစုနဲ့နေရာမှာလာနေကြတယ်ဗျ။အော်
မနေ့စနေနေ့တုန်းကလက်နက်ကြီးကြီးကနေအိမ်ပေါ်ကိုတက်တဲ့ကြလို့အရသားတူထိခိုက်ဒဏ်ရာရပြီးလုံခြုံရေးအခြေအနေအရကူညီကယ်ဆယ်ရေးနှောင့်နှေးနေချိန်မှာပဲသွေးထွက်လွန်ပြီးသေဆုံးခဲ့ရပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိတဲ့သူတွေဘက်ကတော့ဒေသခံပလောင်ပြည်သူတွေဘေးကင်းရာကိုတိမ်းရှောင်နေကြဖို့နဲ့လုံခြုံရေးအရသတိထားနေကြဖို့နောက်လက်တလောဆစ်ဆောင်ပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကူညီဆောင်ရှောက်ပေးနေပါတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးမှုကပြောပါတယ်။အဲ့
ဒီမှာသူတို့လက်နက် ကြီးပြစ်လိုက်တဲ့ခါကျတော့အိမ်လည်းမီလောင်ကျပြာကျသွားတယ်သူကတော့ခြေတောက်ကတော့ဟိုအဲ့ဒီလက်နက်ကြီးဖြိတဲ့ခါကျတော့ဟိုမှာဒီလူမကြီးရဲ့တင်းကိုလှုပ်ပေးတဲ့ခါကျတော့သွားလို့မရဘူးလုံးချုံကြီးမပေးတဲ့ခါကျတော့နောက်ဆုံးကဖြစ်တာကမနေ့ပိုင်းပေါ့ညနေ၄နာရီပိုင်းကအော်မှာသူထွက်လွန်တဲ့ခါကျတော့ဆုံးသွားတာပါဗျာအောက်လုံးချုံကြီးတွေ့ကြတော့ဒါတက်မလို့ပဲမှာပဲတောင်းရှိတယ်ကျွန်တော်တို့ကတော့ဒီလူတို့မှာစိတ်တက်မကြအောင်ပေါ့နော်အဲ့ဒီလူတို့ရဲ့တက်ချက်တွေတက်ပြန်ဌာနတွေတက်ပြန်လူကြီးရဲ့အင်းနေတော့ကျွန်တော်ခွဲမှာတောင်းပေးတယ်ဗျဆက်တွဲလို့လုံးဝသွားလို့မရနေတဲ့ဥမာပေါ့ငမ်းစမြေမြေကရားကြီးကျော်အုပ်စုမကရားကြီးတို့ဟိုအနောက်ကင်းကျော်အုပ်စုပန်းစီတို့ဒီနေ့ကတော့အရှင်တော့ကောက်နေတယ်အခုတတိလူပြန်မလာသေးဘူးဗျစစ်ဆောင်အဖွဲ့တွေငမ်းစမြေမြေတစ်ခုလုံးမှာဘယ်လောက်ရှိကြလဲဆိုတော့အဲ့ဒီမှာဒီပြန်ရောက်တဲ့ချိန်မှာကျွန်တော်ပြပါဗျဟုတ်
ပလောင်ကိုပိုင်အုပ်ချုပ်ခွေရဒေတာရင်းကတိုက်ပွဲတွေကြောင့်တအောင်းဒေတာနမ်ဆန်မြို့နယ်တောင်ရိုးဖျားကုန်းဘော်ကတာသနိကာအဆောက်အဦတွေပျက်စီးခဲ့ရတယ်လို့တန်ဃာတော်တွေသီလရှင်တွေပါဝေဒေတာခန့်ပြည်သူတွေဟာဘေးလွတ်ရာကိုပြေးနေရပြီးဇယန်းကြီးဖုံးတော်ကြီးကြောင့်မှာတော့ယာယီခိုလုံရေးစခန်းဖွင့်ထားပြီးတော့ဆောင်းရှောက်ပေးနေပါတယ်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ပလောင်ကိုပိုင်အုပ်ချုပ်ခွေရဒေတာကဆစ်ဆောင်ပြည်သူတွေကိုတွားပြီးတော့ကူညီပေးခဲ့တဲ့နမ်ဆန်မြို့ကမြို့မကိုင်းချုပ်ဆရာတော်ဖျားဦးစီးတဲ့ဖုံးတော်ကြီးကြောင့်ကဥဆောင်တန်ဃာတော်ကအခုလိုမိန့်ပါတယ်
ဒီနေ့ကတော့ဒါကျင်ဒီစီးလာတယ်ဖြစ်ပြတဲ့အဲ့ဒီညာညာတော့နော်ဟာ
ဩ
ဒီနာနာကြီးလာနစီကဩဒီယူနာမှာရင်ခွင်းရှိတယ်လူနာကလာတဲ့လားနော်မဆုံးချင်းလေးတို့ကပုံလာချဲတယ်ဟိုလာပြစ်တယ်စာစာကိုနေကြတယ်ခုဘရားကြီးကြတော့မတည်ဘူးနော်အဲ့ဒီအစီရင်ရဲ့နေရာကျော်ကံဘရားကြီးလည်းနေရာကျော်လည်းရှိတယ်ဒုက္ခတွေနေရာကလာစုနေတယ်ဒီရွာကြီးမှာလာတရားကြီးရွာကြီးမှာလာတယ်ဒီအဲ့အင်းနဲ့နားလည်မှုနဲ့နေကြတာနော်
တရုတ်နိုင်ငံရဲ့ဂျောင်းဝင်ဆစ်ဆက်ပေးမှုနဲ့စက်တင်ဘာ16ဆက်ခွန်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာညီနောင်မဟာမိတ်ဖွဲ့တွေနဲ့အစိုးရညီညာရေးကိုယ်စားလှယ်တို့တွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအခုလိုမျိုးရှမ်းမြောက်ပလောင်ဒေသအပါအဝင်တိုင်းရင်းဒေသတွေမှာထိုးစစ်တွေဆင်လာနေတဲ့အတွက်လက်ရှိညီညာရေးတည်ဆောက်မှုဖြစ်စဉ်နဲ့ရရှိထားတဲ့တည်ငြိမ်မှုအခြေအနေတွေကိုထိခိုက်စေပြီးအခြေအနေတွေဟာပိုဆိုးဝါးသွားနိုင်တယ်လို့ပြည်သူလူထုနဲ့တည်တည်တည်ထိုင်သူတွေကိုအသိပေးကြောင်းလဲညီတော်မဟာမိတ်အဖွဲ့၃ဘွဲကမနေ့စက်တင်ဘာလ14ရက်နေ့နေ့စွဲနဲ့သဘောထားညင်ညာချက်ထုတ်ပြန်ထားပါတယ်ရှင
်ဖီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါတယ်နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ဒီကနေ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတစ်ခါတော့ရာသီဥတုဖောက်ပြန်မှုကလူခွင့်ရေးပေါ်မှာဘလို့ကျိုးတက်ရောက်မှုတွေရှိသလဲဆိုတဲ့သတင်းကိုပြောပြပေးခြင်းပါတယ်ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုဟာလူခွင့်ရေးအတွက်ကြီးမားတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအကြီးအကဲမီရှဲလ်ဘက်စလက်ကတရီပေးလိုက်ပါတယ်ရသူပြောင်းလဲဖောက်ပြန်မှုကျိုးဆက်ကြောင့်အရင်းမြစ်တွေရှားပါလာတဲ့ကမ္ဘာကြီးမှာငတ်မမှုရွှေပြောင်းချေချမှုနဲ့ပဋိပက္ခတွေဖြစ်နေရတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီ52ချိန်မြောက်စီဝေဘက်မှာသူကအခုလိုသတိပေးခဲ့တာပါအစည်းအဝေးချင်းမှနေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOE သတင်းတောက် research line သတင်းပေးပို့ထားတာကိုမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ကမ္ဘာပေါ်မှာဒိုရီယန်ဟာရီကိန်းလိုသဘာဝဘေးဒဏ်တွေကြောင့်သမိုင်းတင်လောက်တဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်နေတာပုံမှန်လို့ဖြစ်လာနေပြီလို့ဘာဟာမားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ပြောကြားခဲ့တာကိုလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဘက်ရှလက်ကထောက်ခံလိုက်တဲ့အပြင်ကမ္ဘာဒေသတိုင်းမှာရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့တက်ရောက်မှုတွေကိုခံနေရတယ်လို့ပြောကြားလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုကြောင့်ကမ္ဘာကြီးမှာအငတ်ဘေးကျုံနေသူတွေသိသိသာသာများလာနေတယ်လို့52ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီစီးပွေးပွဲမိန့်ခွန်းထဲမှာပြောကြားသွားပါတယ်။2030ခုနှစ်ကနေ2050ခုနှစ်အတွင်းအာဟာရချို့တက်မှုငှက်ဖျားနဲ့တခြားဖျားနာမှုတွေကြောင့်သေဆုံးသူ2,000,000ခွဲလောက်ထပ်တိုးနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုကိုးကားပြီးမိန့်ခွန်းထဲမှာပြောကြားသွားပါတယ်
The world has never seen a threat to human rights of this scope This is not a situation where any country, any institution, any policymaker can stand on the sidelines. ဒီမှာလူခွင့်ရေးအပေါ်ဒီလောက်အတိုင်းအတာနဲ့ချိန်ချောက်မှုတခါမှမရှိခဲ့ဘူးပါဘူး။ဘယ်နိုင်ငံ၊ဘယ်အဖွဲ့အစည်း၊ဘယ်မူဝါဒချမှတ်သူမှရက်ချီနေလို့မရတဲ့အခြေအနေဖြစ်နေပါတယ်။နိုင်ငံအားလုံးရဲ့စီးပွားရေး၊နိုင်ငံရေး၊လူမှုရေး၊ယဉ်ကျေးမှုပြည်သူတိုင်းရဲ့အခွင့်အရေးနဲ့အနာဂတ်မျိုးဆက်အားလုံးအပေါ်တက်ရောက်နေတဲ့ချိန်ချောက်မှုကြီးဖြစ်ပါတယ်
။ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ပဋိပက္ခတွေဖြစ်တယ်ဆိုတာကိုလည်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဘက်ရှလက်ကသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့အနှစ်60အတွင်းဖြစ်ခဲ့တဲ့ပြည်တွင်းစစ်ပွဲ40ရာခိုင်နှုန်းလောက်ကတဘာဝပတ်ဝန်းကျင်ဆိုင်ရာဆုတ်ယုတ်မှုတွေကြောင့်ဖြစ်ရတာကိုထောက်ပြပါတယ်။ရာသီဥတုပြောင်းလဲမှုတံကိုအစိုးဆုံးခံရတဲ့ဒေသတစ်ခုဖြစ်တဲ့ဆဟာရာတဲကန္တာရအောက်ပိုင်းကဆဟီလ်ဒေသကိုဥပမာပေးပြီးမင်ကွန်းနဲ့မှပြောကြားသွားပါတယ်
။ The degradation of arable land across the Sahel region is intensifying competition for already scarce resources leading to frequent
ဆဟီလ်ဒေသတလွားကထွန်းရဲစိုက်ပျိုးမွေးမြူနိုင်တဲ့မြေတွေတဖြည်းဖြည်းယိုယွင်းပျက်စီးလာတဲ့အတွက်အရင်ကကရှားပါးနေတဲ့အရင်းမြစ်တွေကိုရယူနိုင်ဖို့ပြိုင်ဆိုင်မှုတွေပိုကျိုးမြင့်လာပါတယ်။အဲကြောင့်လေယာစိုက်ပျိုးသူတွေနဲ့စိုက်ပျိုးရေးလုပ်သူတွေကြားမကြာခဏပြိပက္ခတွေဖြစ်ပါတယ်။အဲဒီကနေမျိုးနွယ်စုတွေကြားမှာတင်းမာမှုတွေပိုဆိုးလာပါတယ်။ဖွံ့ဖြိုးတိုးတက်မှုနှေးကွေးတာနဲ့ဆင်းရဲမွဲတေမှုကလူငယ်တွေကိုအကျန်းဖက်ဝါဒီတွေအကျန်းဖက်အုပ်စုတွေလက်ထဲတွန်းပို့သလိုဖြစ်နေပြီးအကျန်းဖက်လုပ်ရက်တွေပိုးပြီးတော့ဖြစ်စေပါတယ်
။ကမ္ဘာတဝန်းလက်ရှိမှာအားရစရာမရှိတဲ့လူခွင့်ရေးအခြေအနေတွေကိုလည်းလူခွင့်ရေးကော်မရှင်နာမင်းကြီးပါရှလက်ကတင်ပြသွားခဲ့ပါတယ်။အားအနည်းဆုံးနဲ့အခုအညီအလိုအဆုံသူမျိုးတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့သူတို့ပေါ်အကာအကွယ်ပေးမှုဟာဒေသတိုင်းမှာဆုတ်ယုတ်လာနေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုလိုခိုင်မာတဲ့ဒီမိုကရေစီမျိုးမှာတော့ဒီလိုဖြစ်နေတယ်လို့ဥပမာပေးပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့တည်ထောင်ထားတဲ့အမေရိကန်မှာနိုင်ငံပြောင်းလာသူမိသားစုတွေအတွက်အကာအကွယ်ပေးမှုကိုတိတိတသားလျှော့ချတဲ့မူဝါဒတွေရှင်းသုံးနေတဲ့အတွက်အကြီးအကျယ်စိတ်အနှောက်အယှက်ဖြစ်ရတယ်လို့လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။အခုထိတရားမဝင်ဝင်ရောက်လာတဲ့မိဘတွေနဲ့ကလေးငယ်တွေကိုခွဲထားတဲ့အမေရိကန်အစိုးရရဲ့မူဝါဒအပေါ်စိုးရိမ်တယ်လို့တင်းနှလာနေကမင်ကွန်းနဲ့မှထည့်သွင်းပြောကြားသွားပါတယ်ရှင်
။မဆုမြတ်မုံပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းနှုန်နေညနေခင်းအစီအစဉ်တွေကိုလှိုင်းလိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ်။
ဆော်ဒီအာရေဗျနိုင်ငံပိုင် RMCO ရေနံလုပ်ငန်းနေရာတစ်ခုကိုရီမင်ခြေဆိုင်ဟူဒီလက်နက်ကန်တွေကတိုက်ခိုက်တာကြောင့်ဆော်ဒီရဲ့ရေနံထုတ်လုပ်မှုထပ်ဝဲရော့ကျသွားပြီလို့ဆော်ဒီစွမ်းအင်ဝန်ကြီးကစနေနေ့မှာပြောပါရယ်နိုင်ငံရှိပိုင်းကအက်ဖ်ကိတ်အရမှာရှိတဲ့ရေနံတူလောင်စခန်းကိုစနေနေ့မနေ့ဆော်ပိုင်းကတိုက်ခိုက်တာကြောင့်မိလောင်နေတာတွေကိုတာမန်လူတယောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါရယ်နေ့လယ်ပိုင်းမှာတော့အဲ့ဒီနေရာကနေမိခိုးလုံးကြီးတွေတက်နေတာကိုလည်းတွေ့ရပါရယ်တိုက်ခိုက်မှုတွေအတွင်းအလူသမားတယောက်မှသေဆုံးဒဏ်ရာရတာမရှိဘူးလို့ဆော်ဒီတာဝန်ရှိသူတွေကပြောပါရယ်အာဖဂန်နစ္စတန်မှာသမရယူကောက်ပွဲနီးလာတာနဲ့အမျှအပြည်ပြည်မှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုတွေပိုလာနိုင်တယ်လို့မာမိတ်တပ်တွေဘက်ကမျှော်လင့်ထားတဲ့အကြောင်းမြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့ရဲ့စစ်စင်ရေးတပ်မှုကပြောလိုက်ပါတယ်။အာဖဂန်ယူကောက်ပွဲတွေဟာလုံးဝကြီးပြည့်ပြည့်စုံစုံဖြစ်နိုင်ကြတော့မရှိဘူးလို့ဥရောပဒေသဆိုင်ရာနေတူးအဖွဲ့တပ်မှုဖြစ်တဲ့အမေရိကန်လေတပ်ဗိုလ်ချုပ်ကြီး Todd Walters ကပြောပါတယ်။ဒါပေမဲ့စက်တင်ဘာ28ရက်ယူကောက်ပွဲတွေဘေကင်းလုံလုံခြုံခြုံလုပ်နိုင်ဖို့တော့ရင်းမြေအဆုံးစစ်စင်နေနေမှုတွေလုပ်သွားမယ်လို့လည်းသူကပြောပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်ဆန်ခတ်ဖြစ်ပါတယ်။ဥပဒေပြုကောင်စီအစအဦးနောက်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မီးလောင်ဘူးတွေ၊အုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ရဲတပ်ဖွဲ့ကလည်းအပြာရောင်အမှုန့်ထည့်ဖြော်ထားတဲ့ရေတွေနဲ့မီးသတ်ပိုက်တွေသုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဒီလိုအပြာရောင်ပါတဲ့ရေတွေကိုသုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားသိနိုင်မှုဖြစ်ပါတယ်။ဒီဥနိုင်ငံမှာကွန်မြူနတီပါတီအုပ်ချုပ်မှု290ပြည့်အထိမ်းအမှတ်စည်းရေးပြပွဲနဲ့တခြားအခမ်းအနားတွေကိုအော်တိုဘလာတရနေ့မှာလုပ်ဖို့စီစဉ်နေတာနဲ့မြောက်ပေကျင်းမြို့လေကောင်ကောင်းကင်မှာစွန်တွေဒရုန်းယင်တွေအိမ်မွေးခိုတွေလွှင့်တင်တန်တန်းတာတွေကိုသတင်းနဘတ်ကြမလုံးရဘူးလို့ပိတ်ပင်ကန့်သက်ထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်ထာရဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ 925/32/51 နဲ့ line limit 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Thank you.